ရခိုင်ပြည်နယ်မြောက်ပိုင်းငသိတောင်မြို့နယ်ဘူးဒီတောင်မောင်တော်နယ်ဆက်တွေမှာမြမတက်မလို့နဲ့ရခိုင်ပြည်နယ်ကန်တပ်ဖွဲ့အေအေတို့အကြတိုက်ပွဲတွေဖြစ်ပွားနေသေးပါပဲ။ဒီမနေ့ရသိတောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပီးလို့ရတင်းချောင်နေရတယ်လို့အဲ့ဒီဒေသအတွင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကူအင်ကသတင်းပေးပို့ထားပါတယ်ရှင်။
စီရတင်မှနေစေဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရတိကြမြို့နယ်အစတေကြမှာမြမသမတော်နဲ့ရခိုင်လက်နက်ကန်ဖွဲ့အင်အီတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေသကိုရောက်နေတဲ့တင်ဃဟကန်လက်ပြည်ထောင်ဖွဲ့ဥက္ကဋ္ဌကိုအန်နာကြီးက VOA ကိုခုလူပြောပါတယ်
ပေါ်လာပြီးစေမင်းရောက်တာကျွန်တော်တို့စေပြေသွားပြီးဘုရားဆက်လာတော့ဒီတဲ့တော်မျိုးနဲ့စေတူရနာမှာတိုက်ပွဲတာအခုလေးဖြစ်နေတယ်တနက်ကနေကြားတော့မမကြီးနဲ့ပိုက်တဲ့တင်းကြီးရရှိသူပြီးတော့မတော်ဘူးကျွန်တော်တို့ခေါင်းပေါ်မှာတော့ဟိုက်ကြီးတွေသွားနေတာရှိတယ်လက်ချမ်းတက်မလို့အေးနဲ့နမတက်မလို့ဟိုဖြစ်နေတယ်ကြားတယ်ရွာနဲ့တော့တမိုင်တဝင်းရည်တော့ဝေးတယ်
ပဲတူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကြီးရွာဘုန်းကြီးကျောင်းနဲ့တက်ကြီးကျရွာဘုန်းကြီးကျောင်းတွေကိုတိမ်းချောင်နေရတယ်လို့တက်ကြီးကျရွာဖြစ်ဆောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းသားမျိုးလူများစီယုံဖို့ဝင်သူကအခုလိုပြောပါတယ်
ဒါပေမဲ့ဒီကောင်အခုကအဲ့ဒီခရူးရှောင်းဖက်ကိုထွက်တော့တာပေါ့နော်မကြာခင်မှာပဲနည်းနည်းကြီးပောက်ကွက်တွေကြားရတယ်။အဲ့ဒီနေသားကြီးရောကဒီတခန့်တချို့မိသားစုတွေကဖုန်းကြောင်းတွေမှာလာပြီးတော့ခုံမှာရတယ်ပေါ့။ဒီတက်ပြေကြရဲ့နောက်ပြီးတော့ပေးပတူပေါ့နော်အဲ့ဒီဖုန်းကြောင်းတွေမှာလာကိုတတ်ပါလေခင်ဗျာ
။ဒီတိတ်ကောင်မြို့နယ်ကတက်ပြေကြရွာမှာ2018ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်ဆစ်ဆောင်လဲရကျော်ခုလုံနေတဲ့ဆစ်ဆောင်စကန်းကခုလည်းဖြစ်ပါတယ်။ဒီနေ့ကြာတာပသိနေမှာဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကဗုဒ္ဓနေ့မှာဘူဒီတောင်နဲ့မောင်တော်နယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်ကြီးကြံကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ကျွန်တော်ရက်ကိုရဲ့နေ့မှာတော့ဟိုစစ်ပေးမှုတကူရှိလို့ကြာအဲ့မှာဒီကောင်နာရရနေပြီးတော့ပိုးလာပြီးရှိတယ်လေ။အဲ့ဒီမှာဒီမောင်တော်မျိုးနယ်ဆင်းကပြေရတခုမှဘယ်လိုဖြစ်တာရှိလို့ကြာအဲ့ဒီဘူဒီတောင်နဲ့မောင်တော်နေကြတယ်အဲ့ဒီမှာဒီကျန်သေးကြနေပြီးတော့တောင်းကြဆုံးရရှိရပြဒီမင်းမကျန်စေတဲ့ခေါပီးပြီးလို့ကျွန်တော်တို့သိရမိတာရှိတယ်။နောက်ရိတ်ခါလေးသိရမိတာရှိတယ်ကျွန်တော်တို့သိတဲ့ကြားချက်မှုကမှမရှိဘူးကြ။ဒီမင်းမကလည်းဟိုကြောကြောကြပြစ်ခတ်မှုတွေလာတော့ဆက်ပြီးလို့ရှိနေတယ်လို့
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာသမတော်ဘက်ကထိခိုက်ချက်ဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တိကျအသိမပြုနိုင်သေးပါဘူး။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့သမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးဘူးလို့ဒီခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တမ်းနာချုပ်တမတော်ပြောခွင့်ရသူပါဝင်တမတော်တရင်မှာကြံကြားရေးဖွဲ့သွဲဖွဲ့သွင်းမှုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးနဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးလက်ရှိဒီခိုင်ပြည်နယ်တွင်းမှာစစ်အာဏာတွေတွချဲ့လာတယ်လို့တိုက်ပွဲတွေဆက်လက်ကျင်းပလာမယ့်အခြေအနေကြောင့်ဒေသခံတွေအတွက်စိုးရိမ်စရာအခြေအနေရှိနေတယ်လို့ဒီခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်ဒီဘက်ကစက်တွေကလူမျိုးနဲ့မြေအရာတိုက်ပွဲတွေအများကြီးဖြစ်နေလက္ခဏာတွေပဲအဲ့တော့စစ်ပွဲကြီးအများကြီးဖြစ်နေမလိုလားအတဲဆုံးရှုံးနေတာမှုတွေလူသားအရင်းအပြစ်တွေကြုံနေပြီးနေရတဲ့ကြည်သူတွေစစ်ပွဲကြံကိုတို့တော်များခင်ရမယ်
2018နိုဝင်ဘာလကကစကြီး2019နှစ်သက်ဒီကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကန်ခွဲတို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူဒီတောင်ရသိတောင်ဘုံကျုံမြို့နယ်တွေဘက်မှာရွာသား5000ကျော်စစ်ပီးတင်းချောင်နေရပါတယ်ဒီကြက်ကျန်တော်ဝင်လာ၄ရက်နေမှာဘူဒီတောင်မြို့နယ်မှာရှိတဲ့နေသာကောက်ကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးချဆုံးခဲ့ပြီးတနက်40ခါဆုံးရှုံးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေအေလက်နက်ကန်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေစစ်ဆုံဆွေးနွေးရမှာအေအေလက်နက်ကန်ဖွဲ့ကိုနေနေစစ်ဆင်ရေးလှုပ်ဆောင်သွားဖို့လူအရင်လေချောင်းပါဝင်တိုင်အားသိုးသုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ